ဟုတ်ကဲ့ကိုထေးကျွေးအကိုတို့ဒီ88မျိုးဆက်ကြောင်းသားကောင်းဆောင်နေတွင်ဒေါန်ဆန်းစုကြည်နဲ့တွေ့ခဲ့တဲ့ကိစ္စလေးသိချင်လို့ပါခင်ဗျ။အ
ွန်ဒေါ်စုနဲ့က1989တည်းကအလုံးကွဲသွားခဲ့ကြတာပေါ့။ဒေါန်ဆန်းစုကြည်အထဲမှာရှိနေတဲ့အချိန်မှာကျွန်တော်တို့တွေလည်းလွတ်လာပေမဲ့လို့အန်ဒီကမရှိအန်ဒီလွတ်လာတော့လည်းကျွန်တော်တို့ကမရှိနဲ့ခုကြမှာစုံပြစ်ကြတာပေါ့။ဆုံးပြတော့မိသားစုပြန်လည်းတွေ့ဆုံတဲ့ပွဲလိုပါပဲ။ရှင်ရင်ဒီနဲ့ရှင်အောင်နောင်ပြစ်တယ်ကျွန်တော်ပြောပြကြဒီလောက်ပါပဲ
။အဲ့တော့ဗျာအနှစ်20ကျော်ကွဲကွာပြီးမှအခုပြန်တွေ့ရတဲ့ခါကျတော့ဘလို့ထူးခြားမှုတွေတွေ့ရလဲ
။အားလုံးကတော့နည်းနည်းကြည်နူးမိကြတယ်ပေါ့ဗျာ။လုံးဝကိုဒီလိုပွဲတွေကိုမတက်ရောက်နိုင်တော့တဲ့ကျွန်တော်တို့ကြာဆုံးသွားတဲ့ရဲဘော်တွေအဝေးကိုရောက်နေတဲ့ရဲဘော်တွေလည်းပြန်ပြီးတော့တတိရတယ်ပေါ့ဗျာ။အန်တီကလည်းကြည်ကြည်နူးနူးပါပဲ
။လက်ရှိနိုင်ငံရေးအခြေအနေတော့အကိုတို့ပြောပြဆိုပြမှာပေါ့။
လက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးကျွန်တော်တို့ဘက်ကလည်းအန်ဒီနဲ့အန်ဒီရဲ့နိုင်ငံရေးလုပ်ငန်းစဉ်ကိုကျွန်တော်ထောက်ခံကြောင်းဒီအဝင်ကိုကျွန်တော်ကြေညာခဲ့ပြီးပါပြီလေ။ပြီးတော့ဒီလက်ရှိလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်ဒီကနေ့တော့ဘာမှတော့မပြောပြပါဘူး
။သတင်းတွေထွက်နေတာကိုဒေါန်ဆန်းစုကြည်ရဲ့မဲဆွယ်ပွဲခရီးတွေပါလေအကိုတို့ကလိုက်ပြီးကူညီပေးမဲ့သဘောမျိုးတွေကြားနေရတယ်။အဲ့ဒါဟုတ်လားကို
။ဒါတော့တိတိကျကျကျွန်တော်မစီစဉ်ရသေးပါဘူး။ဒီပေါ်လေးစီအရာစုတွေအနိုင်ရရှိရေးမှာကျွန်တော်တို့အားလုံးဝိုင်းဝန်းပြီးတော့ဆောင်ရွက်သွားမှာပါ။
ကိုယ်တော့ခုလက်တလောလုပ်ငန်းစဉ်လေးတွေနည်းနည်းပြောပြပေးပါဦး
။လက်တလောကတော့ကျွန်တော်တို့ဒီလေခုဖြစ်လာမဲ့လွတ်တော်ရေးနိုင်ငံရေးကောပြီးတော့လွတ်တော်ပြည်မနိုင်ငံရေးတွေမှာကောအားလုံးအနေနဲ့အင်အားကောင်းနိုင်ဖို့ကိုကျွန်တော်တို့ပို့ပြီးတော့ရည်ရွယ်ပါတယ်။ရှေ့လျှောက်ပြီးတော့လေလက်တိုက်ကျွန်တော်တို့ကိုညက်တွေလည်းဖြန့်ကျက်သွားဖို့ရှိပါတယ
်။ဒီရပိုင်းမှာပဲကိုဟို EU ကလည်းလေဆန်ရှင်နဲ့ပတ်သက်လို့တချို့အချက်တွေရုပ်သိမ်းပေးလိုက်တယ်ဆိုတဲ့သတင်းတွေကျွန်တော်ကြား
။ဟုတ်ကဲ့။
အဲ့တော့ဒီပေါ်မှာရောအခုပြသဘောထားဘယ်လိုရှိလဲခင်ဗျာ
။နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်တော့ဒီ way ပေးဆိုမှုတွေဆိုတာထက်လေကျွန်တော်တို့ကနိုင်ငံတကာနဲ့ပူးပေါင်းပြီးတော့ဆောင်ရွက်မှုကိုပို့ပြီးတော့တွားကြပါလိမ့်မယ်ဒါပေမဲ့လို့နိုင်ငံတကာနဲ့လိုက်လျောညီထွေဖြစ်အောင်ပူးပေါင်းဆောင်ရွက်နိုင်အောင်အခြေအနေတွေလည်းရှိရပါလိမ့်မယ်အဲ့ဒီအခြေအနေတွေမှာအခုနိုင်ငံတကာကနေပြီးတော့တောင်းဆိုထားတဲ့အခြေအနေတွေကိုလည်းလက်ရှိအစိုးရအနေနဲ့ဖြည့်ဆည်းဆောင်ရွက်သွားလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ကျွန်တော်တို့အကောင့်ဘက်ကမြင်နေပေါ့ဗျာကျွန်တော်တို့နိုင်ငံဟာမဖြစ်သင့်မဖြစ်ထိုက်ပဲနဲ့ကမ္ဘာအစီအစဉ်နိုင်ငံဖြစ်နေရတယ်ပြီးတော့နိုင်ငံတွင်းမှာရှိနေတဲ့ conflict တွေပေါ့လေ10စုနှစ်ပေါင်း5စုလောက်အကြော်ကြာကိုကျွန်တော်တို့ဖြစ်နေခဲ့တဲ့တိုင်းသားပြဿနာတွေလူမှုဆင်ရဲပြဿနာတွေကိုကျွန်တော်တို့အားလုံးဝိုင်းဝန်းပြီးတော့ဆောင်ရွက်သွားဖို့လိုအပ်ပါတယ်အဲဒါကြတော့ EU ကနေပြီးတော့အခု sanction တွေသတိစားပြုပြီပေါ့လေနောက်ထပ်လာပါလေဦးမယ် US အနေနဲ့ကလည်းပြန်လည်ပြီးတော့စဉ်းစားနေပါပြီအဲ့ကာလမျိုးမှာလက်ရှိအစိုးရအနေနဲ့အမြန်ဆုံးဖြစ်နိုင်အောင်ဂျန်တဲ့တိုင်းသားတွေနဲ့ငြိမ်းချမ်းရေးကိုပေါ်ဆောင်နိုင်ဖို့ကျခုချိန်ထိကြံရှိနေသေးတဲ့ထောင်လွှင့်ရနိုင်ငံရေးအခြေစားတွေကိုဆက်လက်ပြီးတော့လှုပ်ပေးဖို့ဒါတွေကိုပဲကျွန်တော်တို့အမြန်ဆုံးဆောင်ရွက်နေအောင်တိုက်တွန်းနေပါတယ
်အားလုံးအပြောများနေတဲ့ကိစ္စတွေကဟိုကြံနေတဲ့နိုင်ငံရေးအခြေစားတွေလှုပ်ပေးဖို့ရဲ့နောက်တစ်ခါဒီတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးကိစ္စတွေရဲ့နောက်တစ်ခါအခုလက်တလော့ဒီဂျားပြတ်ရွေးကောက်ပွဲကိစ္စတွေပေါ့နော်အဲ့၃ခုလောက်ရှိတဲ့အထားမှာအကူရောအနေနဲ့ဘယ်ဟာကိုပို့ပြီးဦးစားပေးဆောင်ရွက်ဖို့ဆန္ဒရှိလဲခင်ဗျာ
ကျွန်တော်တို့အနေနဲ့ပထမဦးစားပေးရတော့တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးပါဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာကျွန်တော်တို့ပါဝင်ပတ်သက်နေတဲ့အမျိုးသားအင်အားစုအားလုံးနဲ့ပူးပေါင်းဆောင်ရွက်သွားဖို့အစီအစဉ်ရှိပါတယ်။ဒီငြိမ်းချမ်းရေးဟာကျွန်တော်တို့နိုင်ငံအတွက်အရေးအကြီးဆုံးလိုအပ်နေတာပါ။ဒီမိုကရေစီပေါ်ဆောင်ရေးမှာတိုင်းရင်းသားပြည်ထောင်စုမဖြစ်ရှင်းနိုင်မဲနဲ့ကျွန်တော်တို့ဘာမှဆက်ပြီးတော့လုပ်လို့မရပါဘူး။အဲဒါကြောင့်တိုင်းရင်းသားပြည်ထောင်စုကိုကျွန်တော်တို့အရင်ဆုံးကင်တွယ်ခြင်းပါလေ။တပြိုင်နက်တည်းမှာပဲကျွန်တော်တို့နိုင်ငံရဲ့အခြေအနေကဒါပြီးမှဒါလုပ်လို့ရမယ်ဆိုတဲ့အခြေအနေမျိုးမရှိတော့ဘူးဗျ။နိုင်ငံရေးစီးပွားရေးပြုရင်ပြောင်းလဲမှုတွေကိုလက်တွေ့ကျကျဖြစ်နိုင်အောင်ကျွန်တော်တို့လုပ်သွားနိုင်ဖို့လိုအပ်ပါလေ။အဲ့ကြတော့ကျွန်တော်တို့ကလက်တွေ့ကြကြလုံနိုင်အောင်ကျွန်တော်တို့ဘယ်ဘက်ကနေပြီးတော့ကူညီလို့ရနိုင်မလဲကျွန်တော်တို့ဘယ်လိုနီးနန်းနဲ့ကူညီလို့ရနိုင်မလဲဆိုတော့ကျွန်တော်တို့လည်းနီးနန်းနဲ့ရှာနေပါတယ်
ဟုတ်ကဲ့ကိုရေးကျွဲကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ